တိုင်းရင်းဒေသကမတရားမြေယာသိမ်းဆီးခံရမှုတွေဖြေရှင်းပေးရေးအနိုင်ရပါတီ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုဌာနချုပ်ရုံးရဲရှိမှာငြင်းငြင်းစွာချီတက်ဆန္ဒပြနေတာကိုလုံခြုံရေးရဲတွေဘက်ကလူစုခွဲခဲ့ပြီးတော့ဥဆောင်ဆန္ဒပြသူတချို့ဖမ်းဆီးခံခဲ့ရပါတယ်တောင်သူတွေသမားတွေအခုလိုငြင်းငြင်းစွာတောင်းဆိုနေမှုတွေကိုအင်အားသုံးဖြိုခွဲတာတွေကိုကန့်ကွက်လိုက်ပြီးတော့ပြည်သူအသံကိုနားထောင်မယ်ဆိုတဲ့ NND ဆိုရအနေနဲ့လူလူကြုံတွေ့နေရတဲ့အခက်အခဲတောင်သူတွေသမားတွေရင်ဆိုင်နေရတဲ့အာရမမြေသိမ်းရသိမ်းကိစ္စတွေကိုအရေးတကြီးဂိုင်တွေဖြေရှင်းသင့်ပြီလို့လည်းမြေယာသိမ်းအရေးတောင်းဆိုလှုပ်ရှားနေတဲ့တောင်သူတွေသမားတမကတာဝန်ရှိသူတွေကပြောပါရဲအသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်တိုင်းရင်းဒေသတွေကလေယာဉ်မြေသိမ်းဆီးခံရမှုတွေကိုမကျေနပ်ကြတဲ့ကရင်တိုင်းရင်းသားတချို့ ਨੇ လေယာဉ်မြေသိမ်းဆီးခံရတဲ့အရေးလှုပ်ရှားဆောင်ရွက်နေတဲ့တောင်သူလယ်သမားရေးတက်ကြွလှုပ်ရှားသူတွေစီဝေးပြီးတော့ဒီကနေ့စနေနေ့မနက်ပိုင်းမှာတော့ရန်ကုန်တိုင်းကအနိုင်ရပါတီ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိမှာငြင်းငြင်းစွာချီတက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြပွဲဦးဆောင်သူတွေက NND ရုံးရှိမှာဆန္ဒထုတ်ဖော်ဖို့တက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုကြိုတင်အကြောင်းကြားခဲ့ပေမဲ့လို့တခြားနေရာကိုပဲဆန္ဒပြဖို့ခွင့်ပြုခဲ့တာကြောင့်ဆန္ဒပြသူတွေက NND ရုံးရှိကိုပဲလမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြပါတယ်
မျိုးတော့တော့ဒီအောင်ကြမ်းမှနေပြီးတော့မြို့လေကောင်မှဆန္ဒပြရတယ်ဆိုတော့ကျမတို့တိုင်းရင်သားရေးပေါ်ကိစ္စကိုဘယ်သူကဆောင်ရွက်ပေးနိုင်ပါလဲရှင်အဲ့ဒါဆောင်ရွက်ပေးနိုင်မယ်ဆိုရင်ကျမတို့ကလက်ထွက်လက်ပြီးတော့ပြန်ထွက်သွားဖို့အစဉ်သင်းပါရှင
်မတရားမြေယာသိမ်းဆီးခံရမှုဖြေရှင်းပေးဖို့မြေစစ်ကော်မတီဖွဲ့စည်းမှုပြင်ဆင်ပေးရေးကြွေးကြော်သံနေနဲ့လမ်းလျှောက်ချီတက်ဆန္ဒပြနေကြသူတွေကိုမြို့နယ်အုပ်ချုပ်ရေးမှုနဲ့မြို့နယ်ရဲတပ်ဖွဲ့မှုကအစမှာတော့မြေတားရက်ခံခဲ့ပြီးတဲ့နောက်မှာလုံခြုံရေးရဲတပ်ဖွဲ့ဝင်တွေဘက်ကဆန္ဒပြတဲ့သူတွေတဲ့လူအင်အားသုံးပြီးတော့လူစုခွဲခဲ့ပါတယ်။နိုင်ငံသားတိုင်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ရှိတယ်လို့ဆန္ဒထုတ်ဖော်ဖို့ကြိုတင်အကြောင်းကြားခဲ့တဲ့အတွက်ဥပဒေပေါင်းကိုကျော်လွန်လှုပ်ဆောင်ခဲ့ကြတာမဟုတ်ပဲတောင်သူတွေရဲ့သူတို့နစ်နာမှုကိုသာအနိုင်ရပါတီ NND တိအောင်ငြင်းငြင်းစွာဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်တယ်လို့ပြည်ထောင်စုတိုင်းရင်းသားတောင်သူလယ်သမားတမကအတွင်းရေးမှူးဦးစော်ရန်က VOA မြန်မာပိုင်းကိုပြောပါတယ်။ဒီ
ထုတ်ဖော်မှုကကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်34ပေါ့နော်34ရာနိုင်ငံသားတွေရပ်ပိုင်ခွင့်ကိုချိုးခံရတယ်ပေါ့ဗျာဟိုတားဆီးခံရတယ်လို့မြင်ပါတယ်ဘာဖြစ်လို့လဲသူတို့တောင်းဆိုချက်တွေကလည်းပဲအဲဒီဒီမိုဆီလမ်းကြောင်းအပေါ်မှာလည်းသူတီတာလည်းမရှိဘူးပေါ့နော်ပုံကိုရေးလည်းမပါဘဲနဲ့တိုင်းပြည်မှာတကယ်ကိုဖြစ်ပြနေတဲ့လေယာဉ်မြေပြဿနာကြီးပေါ့နော်ဖြေရှင်းပေးပါလို့တောင်းဆိုတာဖြစ်တယ်ပေါ့နော်အဲ့တော့ရဲတပ်ဖွဲ့အနေနဲ့ပဲဖြစ်ဖြစ်လက်ရှိအစိုးရအနေနဲ့ဖြစ်ဖြစ်ဒါကြီးကိုအခုလိုရုပ်ရက်ဆင်းပြက်ကြီးပေါ့ဗျာအတင်းအဓမ္မဖြိုခွဲပြီးတော့တင်လာတော့ကျွန်တော်ဒီမိုကရေစီစံနှုန်းစံဆက်တယ်လည်းမညီဘူးဗျာဖြစ်လည်းမဖြစ်တင်ဘူးလို့ဒါပထမပြောလိုပါတယ်နောက်တစ်ချက်ကတော့ဒီလေယာဉ်မြေပြဿနာတွေကတနင်္ဂနွေလုံးမှာဖြစ်တာပေါ့နော်အမှုပေါင်းပေါ့ဒီမြေစစ်ဘဟုကော်မတီကနေထုတ်ပြန်တယ်ကမှာအမှုပေါင်းဘယ်လောက်တောင်ရှိလဲဆိုရင် 6,320 မှာတကယ်တမ်းသူတို့ရှင်းထားရှင်းနိုင်တာကလေ669ခုဆို10ရာနှုန်းတော့မပြည့်ဘူးအစွတ်တန်းနဲ့ဖြီးသွားပြီအဲ့တော့လေယာဉ်တွေမှာတကယ်နစ်နာနေတယ်တကယ်ကိုဆုံးရှုံးနေတယ်ဒီမိုဆီခွင့်ရတိုက်ရိုက်ဒီမိုဆီခွင့်ရသူကတိုက်ရိုက်တောင်းဆိုမှုရှိပါတယ်သူတို့နစ်နာတာပဲပေါ့နော်အဲ့ဒီကကတော့လုံးဝမလုပ်တင်ဘူးလို့ကျွန်တော်ထင်ပါတယ
်မြေယာသိမ်းဆီးခံရသူတွေနစ်နာသူတောင်းသူလယ်သမားတွေရဲ့အရေးအလေးထားဖြေရှင်းပေးဖို့နိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံနဲ့သက်ဆိုင်ရာပြည်နယ်တိုင်းတာဝန်ရှိတဲ့သူတွေသက်ဆိုင်ရာပြည်နယ်တိုင်းအစိုးရတာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်တွေကိုတောင်းဆိုလိုပါတယ်လို့လည်းဦးစော်ရန်ကပြောပါတယ
်ဒီလယ်ယာဉ်မြေပြဿနာနဲ့ပတ်သက်ပြီးတော့ဒီပြဿနာကြီးကရှင်းလို့ရှင်းရမယ်ပေါ့နော်လူကြီး80,000လောက်ရှိတဲ့လူတွေရဲ့ဘဝတွေရည်တည်မှုတွေဒီမှာပါလာတယ်နော်သူတို့အနေနဲ့ကပြည်သူအတန်အားထောင်ရမယ်ပေါ့နော်တကယ်ကိုဟလာကျွန်တော်တို့ဒီ activity တွေရှိတယ်လယ်ယာဉ်ကြီးလှုပ်ရှားတဲ့လူတွေရှိတယ် CSO တွေရှိတယ်ဒါတွေကဒီအချက်လက်တွေသူတို့တို့တောင်းကြပို့ပေးနေပါတယ်ကျွန်တော်တို့ကဟာချွတ်တော်မှာမကျော်ကြီးက energy ဆိုတာရထားတာလीအဲဒီဆိုတာ2000လေးအမိဥတွေကိုပြင်မယ်မြေလမြန်ဥတွေကိုပြင်မယ်လုံထုံးတော်လေးတွေပြင်မယ်သမရအမိတ်တွေထုတ်မယ်ပြက်ပြက်သားသားတက်တိရှိရှိပေါ့နော်တောင်းရှိတဲ့သူတွေအားလုံးကဟိုစေတနာမှန်မှန်နဲ့ဒီပြက်ပြက်နာကြီးကရှင်းကိုရှင်းမှရမယ်ဆိုတော့တန်ထိတ်ထန်နဲ့စေတနာပါပါနဲ့လုံရတော့ရမယ်က
ြအခုရပိုင်းမှာတော့လေယာမြေသိမ်းဆီးခံရမှုအရေးဆန္ဒပြမှုတွေကိုအင်အားသုံးဖြိုခွဲခဲ့ပါတယ်တိလဝအထူးစီမံကိန်းမြေယာသိမ်းဆီးမှုဆန္ဒထုတ်ဖော်မှုမှာလည်းရောဘာကြီးသုံးအကြမ်းဖက်ဖြိုခွဲခဲ့တာအပါအဝင်ဒီကနေ့ NND ရုံးရှိမြေယာသိမ်းဆီးခံရမှုဆန္ဒထုတ်ဖော်မှုကိုလည်းအင်အားသုံးလူစုခွဲခဲ့တာတွေကတော့ပြည်သူတွေအ ထူးသဖြင့်တောင်သူလယ်သမားတွေရင်ဆိုင်တွေ့ကြုံနေရတယ်။မြေယာသိမ်းဆည်းမှုအခက်အခဲတွေကိုပြေလည်အောင်ဖြေရှင်းတဲ့နည်းလမ်းမဟုတ်ဘူးလို့တောင်သူလယ်သမားအရေးလှုပ်ရှားသူတွေကဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံရဲ့အရေးပါဆုံးလယ်ယာအခန်းကဏ္ဍကတောင်သူလယ်သမားတွေကြုံတွေ့နေရတဲ့အခက်အခဲတွေ၊လယ်ယာမြေသိမ်းဆည်းခံနေရတဲ့အရေး၊နောက်ပြီးတော့လယ်သမားတွေရဲ့လူနေမှုဘဝတိုးတက်ကောင်းမွန်အောင်လယ်ယာမြေဥပဒေတွေပြင်ဆင်ပြောင်းလဲပေးဖို့နဲ့တောင်သူလယ်သမားတွေရဲ့အရေးအစိုးရတာဝန်ရှိသူတွေဘက်ကအလေးပေးဆောင်ရွက်ပေးဖို့ကိုတောင်သူလယ်သမားတွေနဲ့မြေယာအရေးလှုပ်ရှားဆောင်ရွက်နေသူတွေကတိုက်တွန်းနှိုးဆော်နေကြတာဖြစ်ပါတယ်ရှင်။